ဲ့သလားရှင်တရုတ်နိုင်ငံအကြီးဝန်ကြီးကဒီမြန်မာနိုင်ငံကိုလာပြီးတော့မရှိမနှောင်းပါပဲအမေရိကန်အစိုးရဘက်ကဒီ NUG ယာယီသမရနောက်ပြီးတော့ဒီတိုင်းရင်းသားအဖွဲ့ခေါင်းဆောင်တချို့နဲ့တွေ့ပါတယ်တွေ့ပြီးတော့အကူအညီတွေပေးမယ်လို့လည်းကတိပေးပါတယ်အဲ့တော့ဒါအွန်လိုင်းကနေဆွေးနွေးကြတာပေါ့နော်အဲ့ဒါကဘာသဘောပါလဲတိုက်ဆိုင်မှုလို့တော့ပြောလို့မရဘူးထင်တယ်
မရပါဘူးတိုက်ဆိုင်မှုတော့မဟုတ်ပါဘူး။တရုတ်လို့အမေရိကန်ကလိုက်ရောက်တယ်ဆိုတာသိကြပါရဲ့။အရင်လည်းလုံနေကြပါသူတို့အပြန်အလှန်။ဟိုကအမေရိကန်က NUG ရုံးကိုဒီမှာဖွင့်ပြင်းပေးလိုက်တော့တရုတ်ကလည်းချက်ချင်းပဲအဲ့ဒီနေဇတ်ဒေသကတိုင်းဒေသအဖွဲ့ကိုခေါ်ပြီးတွေ့တယ်ပါရဲ့။ဒါအပြန်အလှန်လုံနေကြရပါ။ဒါပေမဲ့အခုကိစ္စနှစ်ခုမှာတရုတ်လုံတဲ့ကိစ္စကတော်လေးအရေးကြီးတဲ့အချိန်ပါ။ဆက်မြောက်မှာတိုင်းဒေသအင်အားစုတွေကရှင်းမြောက်စစ်တိုင်းစစ်ထနာကျုပ်ပါဝင်လာရှိုးရောဘာလို့စိမ့်လိုက်ပြီးပြီဆိုတော့စစ်ကောင်စီကရန်အထိနန်တဲ့အချိန်ဖြစ်ပါတယ်အဲ့ဒီအထိနန်တဲ့အချိန်မှာဗိုလ်ချုပ်မူမင်းအောင်လှိုင်ကမင်းပြည်သူကိုမင်းကုန်းပြောရင်းနဲ့တရုတ်ကိုနာမည်မတက်ုံတမယ်ပေါ့လေဝင်ဆွဲနေတဲ့ဘာညာသူတို့အများကြီးပုတ်ခတ်ပြီးတော့ပြောတော့တာဖြစ်ပါတယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့လာပြီးတော့တရုတ်ကဒီကိစ္စကိုဖြစ်ရှင်းတာရှင်းပြတာလည်းဖြစ်မယ်ဆိုတော့ဒီနေ့အပြင်ပြောရင်ဗိုလ်ချုပ်မူမင်းအောင်လှိုင်ကိုဒီအတွက်လာတွေ့ရဆိုတော့ဒါနဲ့အစိမ့်မှပြုခြင်းတဲ့သဘောလို့ယူဆနိုင်ပါတယ်ဒါပေမဲ့သူပြောတဲ့စကားကိုကြည့်မယ်ဆိုရင်သတိပေးရတယ်ပို့ပြီးတော့များပါတယ်ဒါတိုက်ပွဲတွေဖြစ်နေတော့သူတို့မတိုက်ပါဘူးလို့ပြောတယ်နောက်တော့ထိမ့်သိမ့်ပြင်ပြင်ပြောတယ်ဒါပေမဲ့အဲတရုတ်နိုင်ငံကိုသိခါချပြီးပြောတာတွေကိုသူတို့ဆန့်ကျင်တယ်တရုတ်နိုင်ငံသူတို့သွေးခွဲပြီးတော့ပြောတဲ့စကားကိုသူတို့ဆန့်ကျင်တယ်အဲ့ဒီပြင်တရုတ်ရဲ့စီးပွားရေးနဲ့တရုတ်လူသမားတွေတရုတ်လူမျိုးတွေကိုမထိခိုက်စေဖို့လည်းသတိပေးသွားတယ်ဆိုတော့တော်လေးပြင်းပြင်းထန်ထန်လို့သွားတာဖြစ်ပါတယ်နောက်တစ်ချက်သတိထားမိတာကတော့ဗိုလ်ချုပ်မူကြီးမြောင်းဟိုင်ကမတွေ့မကပဲဗိုလ်ချုပ်မူကြီးသန်းရွှေကိုတက်တွေ့ခဲ့တယ်ဆိုတော့ဒါဟာဗိုလ်ချုပ်မူကြီးမြောင်းဟိုင်ကိုသိပြီးတော့နိုင်ငံတော်အကြီးအကဲဖြစ်သူတယောက်တည်းကိုကွက်ပြီးတော့အလေးထားတာမဟုတ်ဘူးဆိုတဲ့သဘောနဲ့လည်းသတိမသာအန္တမိုင်းလို့တွေ့ကျင်တဲ့သဘောလိုလေယူဆနိုင်ပါတယ်ဒါတရုတ်ဘက်ကလာတဲ့ကိစ္စအမေရိကန်ဘက်ကတော့ဘာမှထိတိယောက်တော့မဟုတ်လှပါဘူးသူကတော့သူလည်းသူများသက်ဆိုင်တဲ့လူတချို့သူပြောနိုင်မယ့်လူတချို့ NUG တို့ကကေစရီစီလို့ခေါ်တဲ့ကဲအဖွဲ့တွေနောက်ကဲနီရဲ့နောက်ပြီးတော့ချင်းရဲ့သူတို့ကိုတွေ့ပြီးတော့ online ကတွေ့ပြီးတော့ဘယ်လိုအကူအညီပေးမယ်ဆိုတော့ပြောတယ်။တရားညပုံမှန်လေးက lip service ပေါ့နှုတ်ကတိပဲသူပြောနေတာများပြီးလို့ပြောမှာပါလူတွေကလည်းသိပြီးတော့မယုံကြည်ကြတော့ပါဘူး။အာရင်းနှွားလည်းဘာမှ act ဆိုပြီးတော့သူတို့ဘယ်လိုပေးမယ်အမလေးအချင်းချင်းပြောခဲ့တယ်ပတ်စံဘလောက်ပဲနှစ်သန်းပါ냐တခါမှလက်တွေ့ account ထဲမှာသူအခုလည်းပဲပြောကြတယ်။ဆိုတကယ်တော့ဒူဝါလာရှိလာလည်းပြောတာကြားရတယ်အဓိကပေးစေချင်တာကတော့လိုအပ်တာဒီလေးချောင်းရံကာကွယ်ရေးကျူတင်သတိပေးတဲ့ early warning system လို့ခေါ်ပါဘောစစ်ကောင်စီကလာပြီးဘုံကျဲတာရင်ငါတို့ကာကွယ်နိုင်လို့အဲ့ဒီတစ်ခုနဲ့ဒုက္ခရောက်နေပြည်သူတွေ through ဒေသခံတွေအတွက်ထိရောက်တဲ့စာနာမှုကူညီပေးရင်ကိုမနဲ့လုံလောက်ပါပြောအခုခေတ်လည်းအဲ့ဒီဟာတွေအကောင့်တွေပေါ်လာပို့အမေရိကန်ကတော့ပြောရင်းသာပြောနေတာဖြစ်ပါတယ်ဆိုတော့ဒီကတိုက်ဆိုင်မှုမဟုတ်ဘူးဒါပေမဲ့ပြစ်ဆုံးတဲ့ပုံစံချင်းကတော့တရုတ်ဘက်ကပြစ်ဆုံးမှာသိပြီးတော့ထိရောက်ရောက်သူတို့လိုချင်တာကိုပေါက်ပြောက်လို့ပြောတဲ့သဘောဖြစ်ပြီးတော့အမေရိကန်ဘက်ကပြောတာကတော့ဆောက်ဖြစ်မှကြောင်းတကာဘလောက်ကြောင်းမလဲဘလောက်ဖြစ်လာမလဲဆိုတော့မသေးကြဘူးလို့ပဲပုံစံပြောမှာဖြစ်ပါတယ်။
အဲအမေရိကန်ဘက်ကရောဒီမြမအရေးကိုဘလောက်ထိအလေးထားပါလဲတရုတ်လောက်အလေးထားပါလား
။ဒါပြောတော့ကြည့်ရင်လည်းပဲတရုတ်လောက်အလေးမထားဘူးဆိုတော့သိတာပဲတရုတ်အတွက်မြန်မာနိုင်ငံမရှိမဖြစ်ပထွေးအနေထားပထွေးနိုင်ငံရေးအရေးသိအရေးကြီးပါတယ်တရုတ်ရဲ့ပိတ်ဆို့တရုတ်ကိုဒီအိန္ဒိယသမုဒ္ဒရာဘက်ကိုလာတဲ့ကုန်သွယ်ဖို့သွားဖို့လာဖို့ကိစ္စအလုံးဟာအခုခါမလက်ကာရေလက်ကြားတစ်ခုဖြတ်ပြီးတော့သွားနေရတာပါသူကလားမလက်ကာဒလန်မလို့ခေါ်တာပေါ့မလက်ကာလို့အောင်သုံးရတယ်အဲ့လိုဖြတ်ဖြတ်သွားပြီးတော့အတက်တဲရှိနေတဲ့အခါမှာတကယ်လို့ပြတ်တက်တစ်ခုဖြစ်လို့အဲ့ဒီကပိတ်ခံရရင်တရုတ်ကဒီဘက်ထလို့မရတော့ဘူးအဲ့ခါမြန်မာပြည်ကဖြတ်ပြီးတော့ဘင်္ဂလားပင်လယ်ကထွက်ဖို့ဆိုတာတရုတ်ရဲ့အဓိကယဉ်မှန်းချက်ဖြစ်ပါတယ်ဒါနိုင်ငံရေးစစ်ရေးယဉ်မှန်းချက်မဟာဗျူဟာယဉ်မှန်းချက်ဖြစ်ပါတယ်အကျိုးစီးပွားဖြစ်တယ်နောက်တစ်ခါစီးပွားရေးအချင်းလည်းပဲသူတို့ Belt and Road Land Grab မဟာဗျူဟာဖျားမှာရှိတယ်နောက်ပြီးတော့တရုတ်မြန်မာနယ်စပ်မှာစီးပွားရေးဇင်းညာနေသားအကြီးကျယ်လုပ်နေတယ်နောက်နယ်စပ်ကုန်သွယ်ရေးကလည်းပဲသိထုံးကားတဲ့ဟာဒီဟာမှာလည်းပဲမတိမငြိမ်ဖြစ်လို့မရဘူးအဲ့ဒါကိုလည်းသူတို့ဖြစ်တဲ့နေထိန်ကျင်တယ်စစ်ကောင်စီကမထိန်နိုင်ဘူးဆိုရင်သူတို့ဝါးကိုထိန်ခိုင်းမယ်ဆိုတဲ့သဘောမျိုးအခုပြလာတာတွေ့ရတယ်။နောက်ပြီးတော့ဒီရခိုင်ကိုဖောက်ထားတဲ့ရခိုင်ကဆင်းလုပ်နေရတာ၊ကျောက်ဖြူရင်နဲ့စစ်ကမ်းစီမံကိန်းတို့ပိုက်လိုင်းတို့စသဖြင့်ပေါ်လေအဲ့ဒါတွေလုပ်နေဆိုတော့ဒါဟာသိအရေးကြီးတဲ့ကိစ္စတွေဖြစ်တယ်တရုတ်ကတော့။ဒါတရုတ်ရဲ့ယူရိုချက်တွေပေါ်လေသိကြီးမှလည်းမရှိမဖြစ်အနေနဲ့မှဖြစ်တယ်မြန်မာနိုင်ငံ။အမေရိကန်တို့လောက်အရေးမကြီးပါဘူး။အမေရိကန်ဟာတရုတ်လောက်တာကိုတုံ့ပြန်တဲ့သဘောတနည်းပြောရင်ဒါပ တရုတ် policy က proactive policy အမေရိကန် reactive policy တရုတ်လုပ်တာကိုတုံ့ပြန်ပြီးတော့လုပ်တဲ့သဘောသားဖြစ်ပါတယ်ဆိုတော့တရုတ်ကလည်းအဲ့ဒါခုနလိုသဘောပြောပြလိုက်တယ်လို့ကလို့သိတယ်လို့ပြောလိုက်တကယ်လည်းဘာမှထိထိရောက်လုံနိုင်တဲ့အခြေအနေတော့မရှိသေးဘူးဆိုတာတွေးရပါတယ
်ဒါဆိုရင်ဒီတရုတ်နဲ့အမေရိကန်နဲ့နှစ်နိုင်ငံနဲ့ပတ်သက်လာရင်စစ်ကောင်စီရဲ့သဘောထားကဘယ်လိုရှိပါလဲဒီတော်လိုင်းအဖွဲ့ရရော NUG ရောဘယ်လိုသဘောထားရှိပါလဲ
အဲစစ်ကောင်စီရဲ့သဘောထားပေါ့လေစစ်ကောင်စီရဲ့သဘောထားကတော့အမေရိကန်ကတော့သူတို့ရဲ့လုံ့ဝသူတို့ကိုဒီမိုကရေစီမဟုတ်ရင်လက်မခံဘူးအနာသိပြီးကြရလုံ့ဝပြစ်ပယ်လိုက်ပြီးတော့စစ်ကောင်စီကအမေရိကန်ရဲ့အစီအမံပြုမှုစိတ်လူကြီးမှဖြစ်ပေမဲ့လုံ့ဝမရနိုင်ဘူးဆိုတရုတ်ကတော့သူကသိသတိကြဆက်ဆံပဲတရုတ်နဲ့လည်းပဲတရုတ်ကိုတိုက်လွန်းလို့မဟုတ်ဘူးပြည်သူတွေအလုံးအားတရုတ်ကိုဆန့်ကျင်လို့ဆိုတာသိတယ်သူတို့ကိုယ်နိုင်ကလည်းပိုဂျုံကြီးမြောင်းလာသူ့မင်းကောင်းမကောင်းနဲ့တရုတ်ကိုဆုတ်ဖြတ်ပြီးပြောတယ်နောက်ပြီးတော့သူ့လူတွေကိုစုပြီးတော့ဒါတရုတ်ဆန့်ကျင်ရေးဆန္ဒပြပွဲရေးလုပ်ခိုင်းတယ်။ဘာညာဆိုလိုက်ရှိခဲ့တယ်။ဆိုတော့သူတို့ကတရုတ်ကိုဆက်ဆံနေရတာမဖြစ်တော့လဲအောက်ကနန်းနေရတဲ့သဘောပေါ့။တရုတ်မရှိလဲမဖြစ်ဘူး။တကယ်တော့စစ်ကောင်စီကမကပါဘူး။မြန်မာနိုင်ငံမှာဘယ်အစိုးရတက်လာတက်လာတရုတ်နဲ့ကင်းကွာလို့မရပါဘူး။သမိုင်းအစဉ်ဆက်လက်တရုတ်နဲ့သိထိတွေ့နေကြရတာဖြစ်တယ်။အင်အားကြီးအကြီးအမားဆုံးနိုင်ငံဖြစ်တယ်ဆိုတော့တရုတ်နဲ့သင်းမြအောင်ဆက်ဆံနိုင်တဲ့မူဝါဒထူးမျှတအောင်လုပ်ထိုင်ဖို့သိအရေးကြီးပါတယ်။ဆိုလို့တော့အမေရိကန်နဲ့လက်တင်မြတ်တောင်ဆက်ဆံနိုင်တော့အကောင်းဆုံးပေါ့လေဒါပေမဲ့အခုစစ်ကောင်စီအနေထားကအဲ့လိုဆက်ဆံနိုင်တဲ့အနေထားမရှိပါဘူးတိုက်ခံနေတဲ့သူတွေ NUG ရဲ့ဆက်ဆံရေးပြောမစွေ NUG သမဏဒူဝလာရှိလာပဲကျွန်တော် VOE ကိုအင်တာဗျူးပေးတဲ့ခါမှာပြောသွားပါတယ်သူတို့ကိုတရုတ်ကစိတ်ပြီးတော့အစီအမံမပြုရှင်ဘူးသူကတော့ဘာကြောင့်လဲမသိဘူးဆိုတဲ့သဘောမျိုးပြောပါတယ်ဒါပေမဲ့ထိန်းတဲ့မှာပဲ KNU ခေါင်းဆောင်တယောက်ကရေးတဲ့ဟာတခုလည်းကျွန်တော်ဖားတယ်ဒီရက်အတွက်မှာသူတို့ဟာတဲ့ထိုင်းနိုင်ငံကိုတရုတ်ရဲ့ကွန်မြူနီဝါဒထုတ်ဖော်ဖို့ကြိုးစားကြတဲ့ KNU ကထိုင်းနဲ့ပြုတ်ပြီးတော့ရပ်တည်ပြီးတော့ဆက်ညင်နေဘူးလေဆိုတော့သူတို့ဟာအဲ့ဒါကိုကြည့်မယ်ဆိုရင်သမိုင်းကြောင်းကိုနှက KNU ဒီတချိန်တော့ဟာတရုတ်ကွန်မြူနီဝါဒပြန့်နှံ့လာရေးကိုဆက်ညင်တဲ့နေရာဆိုတော့တရုတ်ထိုင်းနဲ့ပေါင်းခဲ့မှုတွေထိုင်းနဲ့ကျူးလူလုပ်ငန်းတွေရှိတယ်ဆိုတော့အမေရိကန်နဲ့ထိုင်းကတဆင်ပေါ်လေအမေရိကန်နဲ့နှိစက်တယ်လို့ယူဆနိုင်တယ်လို့ယူဆနိုင်တဲ့သဘောရှိပါတယ်အဲ့တော့အလားတူသွားပဲတောင်ပိုင်းဖွဲ့တွေပေါ့လေအဲ့တောင်ပိုင်းဖွဲ့တွေကိုလည်းပဲအမေရိကန်ကတော့သူတို့ချင်းကပ်လို့ရတယ်ဆိုပြီးတော့ NUG နဲ့တကွာသူတို့တွေကိုချင်းကပ်ပြီးတော့ပြောဆိုတာဖြစ်ပါတယ်။ဒါပေမဲ့အမေရိကန်ရဲ့သဘောထားကလည်းပဲဒီအစိမ်းရောက်ဒေသမှာတူစီးပွားရေးအခြေလေပိုင်းဝင်ရှိတယ်ဆိုတော့သူတို့အသီးမှတ်ပြုတယ်အဲ့ဒါ။သူတို့ကြောက်တာကဒီဘက်ကိုထိုးဖောက်လာမှာသာကြောက်တယ်ဆိုတော့အမေရိကန်ကလည်းပဲသူတို့တိုက်တန်နဲ့ဆက်ဆံသလိုစစ်ကောင်စီကတရုတ်ကိုအားထားနေသလို NUG ဘက်ကတော့လောလောဆယ်မှာအမေရိကန်ဘက်ကပေါ့လေအမေရိကန်ရဲ့ပြောရဲစကားကိုနားထောင်နေရတဲ့သဘောပေါ့တရုတ်နဲ့လည်းဆက်ဆံမှုတော့ရှိတယ်ဒါပေမဲ့ပေါ်ပေါ်ထင်ထင်ဆက်ဆံတာတော့သူတို့မရှိပါဘူးအမေရိကန်ဘက်ကလည်းလုံလုံလရလရအထောက်အကူရလာနိုင်မယ်လို့သူတို့ပြောလို့မရပါဘူ
းဒါဆိုရင်ဒီမြမအရေးမှာတရုတ်နဲ့အမေရိကန်နဲ့ထိတိုက်တွေ့လာနိုင်လား
ကျွန်တော်ထင်တော့မတွေ့နိုင်ပါဘူးတရုတ်နဲ့အမေရိကန်ဟာအဲ့လိုတိုင်ဆိုင်မှုတွေဖြစ်မယ်တရုတ်ကထိုးဖောက်လာမယ်စီးရေးအရထိုးဖောက်လာတာကိုတော့အမေရိကန်တားကျင်တာမယ်ဆိုမဲ့စီးပွားရေးအဖြစ်ကတော့ကျွန်တော်စောစောကပြောခဲ့သလိုပဲသူသဖြင့်အရှေ့မြောက်ဒေသမှာတော့မြန်မာနိုင်ငံကိုတရုတ်ကစီးပွားရေးအဖြစ် scramble ဘိုင်ဝင်ရှိရဲဆိုတော့အမေရိကန်ကလက်ခံပါတယ်စီးအဖြစ်ဝင်ရောက်လာမှာဥသာသူဆိုရင်လည်းနောက်ပြီးလောလောဆယ်မှာအမေရိကန်အတွက်ပုံပြီးအရေးကြီးတာကဒီ
ရှေ့လေပါ
ရှေ့လေပိုင်းကိစ္စတို့ရုရှားယူကရိန်းကိစ္စတို့အဲ့လူဆုံးတွေလက်မလက်တိုင်းဖြစ်နေအချိန်မှာနိုင်ငံရေးအချင်းတစ်လောက်ထိမြမအရေးမှာသူတို့ invest လုပ်ဆရာကြီးနှိမ့်ပြုံနေစရာ use ဆရာလဲစိတ်မရှိဘူးလို့ထင်ပါတယ်အ
ဲ့ထိတိုက်တွေ့နိုင်ခြင်းနဲ့လို့သုံးသပ်ကြရဲဆိုရင်ဒီတရုတ်နဲ့ American ပေါင်းပြီးတော့ဟိုပူးပေါင်းလက်တွဲကူညီပေးမဲ့အခြေအနေရောအလားအလာရောရှိပါလားမြန်မာနိုင်ငံအတွက်တောင်း
တယ်ညှော်လင့်ချက်ပါပဲမြန်မာနိုင်ငံကိုသူတို့နိုင်ငံကသိမ့်မြတ်မြတ်နေပြီးတော့ပူပေါင်းပြီးတော့လုပြလိုက်လုပြလိုက်တာအကောင်းဆုံးပါပဲအဲ့လိုသဘောမျိုးနဲ့အကြံပေးကြတဲ့သုံးသပ်သူတို့လည်းပဲပညာရှင်တို့လည်းတွေ့ရပါတယ်သူကဖြစ်နိုင်ကြတော့သိမရှိဘူးထင်ပါတယ်အခုကသူတို့နှစ်ယောက်ဆက်ဆံရတော့လေတင်းတင်းမာမာဖြစ်နေရတယ်သုံးသက်သူတို့ကတော့ပြောကြတယ်ဒီမြန်မာနိုင်ငံပြဿနာကိုသူတို့နိုင်ငံပူပေါင်းပြီးတော့ပြေလည်ဖြေရှင်းလိုက်ရင်နှစ်ဖက်လုံးအတွက်အကျိုးရှိမှာပဲသူတို့ညှိကြရင်ဖြစ်မယ်လို့ပြောကြပါတယ်ဒါပေမဲ့လက်တွေ့မှာတော့ဖြစ်လာနိုင်ခြင်းမရှိဘူးလို့ပဲပြောမှာပါ
ဒီရုရှားကမြန်မာစစ်ကောင်စီရဲ့အဓိကကာကွယ်ရေးမိဖက်လို့ဖြစ်နေတဲ့အပေါ်မှာရောဒီတရုတ်နဲ့အမေရိကန်ဘယ်လိုသဘောထားပါလဲ
တရုတ်ကလည်းပဲတိုက်မှာမဟုတ်ဘူးအမေရိကန်ကတော့ပုံမတိုက်ဘူးတရုတ်နဲ့ရုရှားကလည်းပဲတစ်ချိန်ကတိုင်ဘက်တွေဖြစ်ခဲ့ဘူးလေပေါ့လေဟိုစေးကလာရုံကလည်းပဲတို့မှလည်းတရုတ်ကလည်းပဲအခုအမေရိကန်ကိုလွှမ်းမိုးမှုအမေရိကန်ရဲ့ဒါ monopola တနိုင်ငံတွေကကမ္ဘာကြီးကိုချုပ်ကန့်ထားရဲဆိုတာကိုဆန့်ကျင်မှုအတွက်ရုရှားနဲ့ဒီကိစ္စမှာသဘောတူတယ်သူကဒါကိုဖြုတ်ခွဲရမယ်ဆိုပြီးတော့သဘောလို့တော့အမေရိကန်ရဲ့ကြီးစိုးမှုကိုဆန့်ကျင်ပြီးရောဆိုပြီးတော့ရုရှားလုပ်တာကိုလည်းသူကသဘောတူထားဟန်ရှိပါတယ်ဆိုတော့ရုရှားကတော့ချောင်ကြားထွက်ပြီးမျက်နယ်သဘောပဲသူစီးတိုက်ပွဲပြီးကြတဲ့ကဟိုကအရှိတောင်အရှာမှာခြေကိုရခဲ့တာကိုရုရှားကဆွန့်ထွက်ခဲ့ရတယ်အဗီယက်တမ်နိုင်ငံဆိုရင်လည်းပဲအခုဆိုရင်ရုရှားရဲ့ချေကိုစခန်းမဟုတ်တော့ဘဲနဲ့ဖြစ်သွားတယ်အဲ့ဒီသဘောမျိုးဖြစ်လာတယ်ဆိုတော့ရုရှားကတော့ဒီလိုအခြေအနေမျိုးမှာမြန်မာနိုင်ငံကိုခြေကုပ်ပြန်ပြီးရလာနိုင်တယ်ဆိုတဲ့သဘောအခုကာကွယ်ရေးမဟာမိတ်ဒီမကစီးပွားရေးဘာညာတခြားအစိုးရအဖြစ်နဲ့မြန်မာကအချင်းထုတ်ဖောက်လာနေတဲ့အခွင့်အလမ်းရုရှားကဓာတ်ရှိနေပါတယ်အမေရိကန်ကိုသိပ်ဂရုမစိုက်ဘူးအမေရိကန်လည်းဂရုမစိုက်နေတဲ့အချိန်မှာဒေယုကလည်းဘာမှဟန်တာထန်ကြီးမရှိဘူးဆိုတော့ရုရှားအတွက်ပူပြီးအခွင့်သာလာတဲ့အိန္ဒိယနဲ့ရုရှားလူဖြစ်နေတော့ရုရှားပေါ်တော်လေးအမျက်ထွက်ပြီးတော့တကိစ္စမှာဆေးကိုတွလာနိုင်တယ်လို့သုံးသပ်ကြပါတယ်
။အဲ့တော့ဒီလိုအခြေအနေဒီလိုအနေအထားမျိုးမှာမြန်မာနိုင်ငံအတွက်အကောင်းဆုံးရည်တည်ချက်ဆိုရင်ဘာဖြစ်ပါမလဲ
။မြန်မာနိုင်ငံအတွက်အကောင်းဆုံးကတော့အချင်းချင်းစီလုံးညီညွတ်သောဒါ state နိုင်ငံတော်တစ်ခုပေါ့လေအဲ့လိုပုံစံမျိုးဖြစ်ဖို့အရေးကြီးပါတယ်။အချင်းချင်းပဋိပက္ခဖြစ်ပြီးဟိုလူဖက်ရင်းညင်တဲ့လူဒီဖက်ရင်းညင်တဲ့လူမရှိတော့မြန်မာနိုင်ငံရဲ့ထိုးထုံးကလည်းပဲတိတိတတဲမမဆက်ဆံခဲ့ဘူးရရှိဥပမာဖြင့် NLD အစိုးရလက်ထက်မှာပဲကြည့်ရမှာကြတင်းတာတရုတ်နဲ့လည်းသူကဆက်ဆံတာပဲရုရှားနဲ့လည်း OK ပါပဲအမေရိကန်ပြောင်းစွန်းနဲ့ဂျီနီဆက်ဆံခဲ့တယ်အဲ့လိုပုံစံမျိုးနိုင်ငံခြားရေးဝါရမ်းညံ့တရဆက်ဆံပြီးတော့ရပ်တည်နိုင်အကောင်းဆုံးပါပဲဘယ်ဘက်ကမှအကူလို့မရပါဘူးကိုရီးယားညီညွတ်မှုနဲ့ကိုရီးယားရပ်တည်နိုင်သူကသိအရေးကြီးပါတယ်အကူလုံးစီလုံးညီညွတ်တဲ့လက်ခံနိုင်တဲ့အစိုးရတရားပေါ်ပေါက်လာရင်တော့အဲ့လိုဖြစ်လာနိုင်ရေးရှိပါတယ်ဟုတ်ကဲ့စိတ်စိတ်မှာမှာအချင်းချင်းကွဲနေရရင်တော့ဟိုဘက်ကဝင်ဒီဘက်ကဝင်နဲ့ပြဿနာဆက်လက်ပြီးတော့ဖြစ်နိုင်တယ်လို့ထင်ပါတယ
်ဟုတ်ကဲ့ပါအကျဉ်းဆုံးပါရှင်အခုလိုဆင်းနေပြည့်ရဲ့အတွက်ကျေးဇူးတင်ပါတယ်